လောဘဟာဆင်းရဲငြိမ်းချမ်းရဲ့အကြောင်းမှန်တရားအခုတိုင်းဆိုတော့ဒီတဘာဝမဟုတ်ပေဘူးလားမဟုတ်ပါဘူးဗျာတရားမနာခြင်းပဲနဲ့လာနာမလားလို့နာခြင်းလို့လာနာတာမဟုတ်လားဟောခန္ဓာလားအဲအဲတရားနာလိုတာဟာခန္ဓာတဲ့တရားအထုတ်လိုတာဟာခန္ဓာတဲ့အဓိပတိတရား၄ပါးရှိတယ်ခန္ဓာအဓိပတိစိတ်ဓာတ်အဓိပတိဝိရိယအဓိပတိဝိမန္တအဓိပတိအဓိပတိဆိုတာအကြီးမှုတရားအကြီးမှုတရားဆိုတာအင်အားကောင်းတဲ့တရားပေါ့ဟေ့ तू ကသွားမလုံနဲ့အဓိပတိကြီးလို့မပြောကြဘူးလားအဲ့ဒါဘာပြောတာလဲဆင်ကြီးလို့ပြောတာမဟုတ်လားနော်နိုင်ငံရေးဘက်ဆိုလဲနိုင်ငံရေးဆင်ကြီးပေါ့မဟုတ်လားပညာရေးဘက်ဆိုလဲပညာရေးဆင်ကြီးပေါ့အဓိပတိဆိုတာအကြီးကြီးလို့ပြောတာမဟုတ်လားအဲ့ဒါအင်အားကောင်းတာကိုပြောတာအဓိပတိဒါကြောင့်ဆန္ဒဆိုတာလိုချင်တာပဲလိုလားတာပဲဆန္ဒအားကောင်းလို့ရှိရင်ဆန္ဒအဓိပတိခေါ်တယ်တရားနာလို့တဲ့ဆန္ဒအားကောင်းပြီဆိုလို့ချင်းဒါဆန္ဒအဓိပတိပဲတရားနာလို့တဲ့ဆန္ဒအားမကောင်းမဲနဲ့လာပြီးနာပါမလားနာဘူးတရားနာလို့ရာဟာကုသိုလ်လားအကုသိုလ်လားကုသိုလ်ဆိုရင်လောဘဟုတ်ပါမလားမဟုတ်ဘူးပါလေဆန္ဒဟုတ်ကဲ့လားဆန္ဒအဲခုနဘုန်းကြီးကတရားနာလို့ရာကိုဘာလို့ပြောသလဲလောဘတဲ့မှန်တာပြောသလားမှားတာပြောသလားဟမ်ဘယ်နဲ့ဘုန်းကြီးကိုဆွဆွဲရလဲပြရခဲ့အဲကြာလောကစကားရှိတယ်မဟုတ်လားကြားဦးတယ်မဟုတ်လားပါတယ်တော့ဟောကြားလည်းမကြားဘူးကြားအပားလိုလိုအယိုးတောင်းမယ်ဆိုတာမကြဘူးလားပါတယ်တော့အပားလိုလိုအယိုးတောင်းမယ်တဲ့အမှန်လိုလိုအမှားပြစ်ပေးတာမဟုတ်ပေဘူးလားအမှားပြစ်မေးတဲ့အခါကျတော့အမှန်ထွက်လာရမှာကိုမဟုတ်ပေဘူးလားဒါကြောင့်မလို့ဘုန်းကြီးကတရားနာခြင်းနဲ့လောဘတရားအထုတ်ခြင်းနဲ့လောဘလို့ထပ်ခါတကပြောတော့ဟောရီတကကပြောတယ်လောဘမဟုတ်ပါဘူးဖေဟာဆန္ဒပါတဲ့ဟောဆန္ဒပါဆိုတော့အမှန်ရမလားဘူးလားအဲ့ဒါပြောတာပေါ့အသားလိုလိုအယိုးတောင်းလိုက်တဲ့ဒါကြောင့်မို့တရားနာလိုတာဟာလောဘမဟုတ်ပါလေဆန္ဒတရားအားထုတ်လို့သာလောဘမဟုတ်ပါလေဆန္ဒအဲ့ဒီဆန္ဒမှသေးသေးသေးနေဆန္ဒမဟုတ်ဘူးဟုတ်ကဲ့လားအခုနပြောသလိုပါဆန္ဒတော့ဆန္ဒစင်ကြီးပေါ့မဟုတ်ဘူးလားစင်ကြီးလောက်ကြီးတဲ့ဆန္ဒအဓိပတိတတ်တဲ့ဆန္ဒတဲ့အင်အားကောင်းတဲ့ဆန္ဒရှိလို့တရားလာနာနိုင်တာပဲသို့မဟုတ်ရင်နာနိုင်မှာမလားမနာနိုင်ဘူးအင်အားကောင်းတဲ့တရားအထုတ်လို့တဲ့ဆန္ဒကြောင့်ပဲတရားအထုတ်တာပဲဒါတော့အင်အားကောင်းတဲ့တရားအထုတ်လို့တဲ့ဆန္ဒကြောင့်တရားအထုတ်တော့ကုသိုလ်ရသလားအကုသိုလ်ရသလားအဲ့တော့ဆန္ဒဟာကုသိုလ်ဖြစ်ခြင်းရဲ့အကြောင်းလားအကုသိုလ်ဖြစ်ခြင်းရဲ့အကြောင်းလားဒီလိုဆိုရင်ကုသိုလ်ဖြစ်ရင်ဆင်းရဲသလားချမ်းသာသလားဒါဖြင့်အဲ့ဒီဆန္ဒဟာဆင်းရဲခြင်းရဲ့အကြောင်းလားချမ်းသာခြင်းရဲ့အကြောင်းလားဆန္ဒနော်လောဘဟုတ်သလားမဟုတ်ဘူးစဉ်းစားကြည့်ပါအကုသိုလ်တရားမှန်သမျှကိုကံနာဓမ္မာလို့မြတ်စွာဘုရားဟောတယ်ကုသိုလ်တရားမှန်သမျှကိုတုတ်္ကာဓမ္မာလို့ဟောတယ်ကံနာဓမ္မာညစ်မဲ့သောအဖို့အဆုရှိတဲ့တရားများတဲ့တရားမဲတွေလို့ဆိုလိုတယ်ကုသိုလ်တရားတွေကိုတုတ်္ကာဓမ္မာဖြူစင်သောအဖို့အဆုရှိသောတရားများတဲ့တရားအဖြူတွေဟုတ်ပါလားဒီတော့တရားနာလို့တဲ့ဆန္ဒတရားအားထုတ်လို့တဲ့ဆန္ဒလူတန်းလို့တဲ့ဆန္ဒသီလဆောက်တည်လို့တဲ့ဆန္ဒအဲ့ဒီဆန္ဒဟာကံနာဓမ္မခေါ်တဲ့တရားအမဲစုထဲမှာပါဝင်ရင်တော့သူအကုသိုလ်ဖြစ်လိမ့်မယ်။မဟုတ်ဘူးလား။သုတ်္ကာဓမ္မခေါ်တဲ့တရားအဖြူထဲမှာပါဝင်ရင်တော့သူဘာဖြစ်မလဲ။ကုသိုလ်တရား။ကြတာဖြင့် ယောဂီတို့စဉ်းစားကြည့်မဲတဲ့တရားနဲ့ဖြူတဲ့တရားဘယ်ဟာကကြည်လင်ပြီးဘယ်ဟာကနောက်ကျူမလဲဖြူတဲ့တရားကကြည်လင်ပြီးတော့မဲတဲ့တရားကနောက်ကျူတယ်သိကြလားဒါဖြင့်ရင်မမဲတဲ့ရေနဲ့မဲတဲ့ရေဘယ်ရေကကြည်ပြီးဘယ်ရေကနောက်တယ်လဲမမဲတဲ့ရေကကြည်ပြီးတော့မဲတဲ့ရေကနောက်တယ်ဘုန်းကြီးကဘုန်းကြီးတို့တရားဓမ္မတွေမြတ်စွာဘုရားဟောထားတဲ့သဘာဝတရားတွေကိုတကယ်သဘာဝဆိုင်ဆိုင်စဉ်းစားတွေးခေါ်ပြီးတော့သိမြင်နိုင်အောင်ဘုန်းကြီးကဟောတာနော်ဟေးဘုရားဒီလိုဟောတယ်ဒီလိုမှတ်လို့ဒီလိုအတင်းအမှတ်မခိုင်းဘူးမြတ်စွာဘုရားကိုယ်တိုင်ကလည်းတို့ကဒီလိုဟောတယ်ယုံလို့ဒီလိုဘယ်တော့မှမမိန်ကြဘူးတို့ကဒီလိုဟောတယ်အဲ့ဒါမင်းတို့ညာနဲ့ချင်းချင်းစဉ်းစားလက်ခံနေရင်လက်ခံလက်မခံနေမှုဆိုမခံနဲ့မြတ်စွာဘုရားအဲ့ဒါလို့တို့ပြောသမျှယုံလို့ဘယ်တော့မှမခိုင်းဘူးဒါကြောင့်ဘုန်းကြီးကလည်းပဲဘုန်းကြီးပြောသမျှယုံလို့မခိုင်းပါဘူးအမနာတရားနာလို့တာတရားအားထုတ်လို့တာသီလဆောက်တည်လို့တာဒါနပြုလို့တာဘုန်းကြီးကလောဘမဟုတ်ဘူးဆန္ဒလို့ပြောတယ်အဲ့ဒါဘုန်းကြီးကတရားနာလို့တာတရားအထုတ်လို့တာသီလစောက်တည်လို့တာဒါနပြုလို့တာဟာလောဘမဟုတ်ဘူးဆန္ဒလို့ဘုန်းကြီးကပြောရုံနဲ့တရားနာပရိသတ်ကလက်ခံလို့ပဲဖြစ်မလဲမဟုတ်ဘူးလားဘုန်းကြီးပြောတာလဲရံဖန်ရံကအမှားမပါနိုင်ဘူးလားအမေပြောပါလေစွတ်စွဲရမရောက်ပါဘူးပါတယ်ခေါင်းကပါမသွားဘူးလားမှားနိုင်တယ်ပေါ့တခါတည်းရန်နှုတ်ချော်ပြီးတော့လည်းမှားနိုင်တာရှိတယ်ဓမ္မဂရိကဆရာတော်ကြီးတပါးငငယ်လေးကနေပြီးတော့ဓမ္မဂရိကတရားဟောလာတာအင်မတန်လဲအကျင့်သိက္ခာနဲ့လည်းပြည့်စုံတယ်တရားဟောလဲသိက္ခာကောင်းတာပဲအတန်ကလည်းသိက္ခာကောင်းတာပဲတရားဟောကလည်းသိက္ခာကျွမ်းကျင်တာပဲအခုတော့မရှိပါဘူးပြန်လို့မူတော့10နှစ်လောက်ရှိပြီလားမသိဘူးသူတရားဆိုလို့ရှိရင်အများနာလိုကြတယ်နားလဲလဲတယ်ဟာသူဟောတဲ့တရားတခုတည်းမှာသူတရားသူဟောတဲ့တရားတခုတည်းမှာဘာပါလဲလို့ဆိုတော့မင်းတို့ကုသိုလ်နဲ့အကုသိုလ်ခွဲတတ်ကြရဲ့လားတဲ့ခွဲတတ်ကြရဲ့လားတဲ့အဲပရိသတ်မနောသူကသူဟာသူဖြည့်ခြင်းလို့မေးတာပါပရိသတ်ကမဖြည့်ပါဘူးအမိန်ရှိပါဗျာလို့ဆိုတဲ့ခါကျအေးသေးသေးချာချာမှတ်ထားကြတဲ့ကုသိုလ်ဆိုတာမကောင်းတဲ့အလုပ်တွေတဲ့အကုသိုလ်ဆိုတာကောင်းတဲ့အလုပ်တွေတဲ့အဲ့ဒါအမှားကိုတမင်တက်တက်ပြောတာမဟုတ်ဘူးသူအမှားမဲပြောတာပဲပြောရောစဉ်တိုင်းပြောတာပဲအဲ့ဒါ तू မပြင်တော့ဘူးအဲ့ဒီတရားတဲ့မှာ तू နှစ်ကြိမ်သုံးကြိမ်အဲ့ဒါလို့လွတ်သွားတယ်အဲ့ဒါမှန်တယ်လားမှားတယ်မှားတယ်နတ္ထိတဝနတ္ထိရဝနတ္ထိဝေဂာယိတတံရဝါချွတ်ချော်မှုသည်နတ္ထိမရှိချွတ်ချော်မှားယွင်းမှုမရှိတဲ့မြတ်စွာဘုရားတပါးပဲတဲ့ဒီပြင်ကတော့တတိလွတ်တဲ့အခါချော်တာပဲတဲ့ဘုန်းကြီးလည်းတခါတခါတရားဟောရင်ချော်သွားတာတခါတရားရှိတယ်အဲ့ဒါလို့ဘယ်လိုခါမှဖြစ်တတ်တယ်လို့ဆိုတော့တရားသိမ့်ဖို့အချိန်ကလည်းနီးနေပြီတရားကလည်းပဲအဆုံးသတ်တဲ့နေရာကိုမရောက်သေးဘူးအဲ့ဒီတော့မြန်မြန်အဆုံးသတ်ရမှဖြစ်နေတယ်ဒီခါကြပြီဆိုလို့ရှိရင်အဲ့ဒါဒုံမြန်နီးနဲ့တရားဟောရတယ်ဘလို့လဲဒုံမြန်နီးနဲ့ express ဒေသနာလေ express ဒေသနာအမြန်ဟောရတယ်အဲ့ဒါလို့အမြန်ဟောပြီဆိုလို့ရှိရင်တော့အဲ့ဒါနှုတ်တွေခလုတ်တိုက်ပြီးတော့ခဏကုသိုလ်ကိုလည်းအကုသိုလ်ပြောလို့ပြောအကုသိုလ်ကိုလည်းကုသိုလ်ပြောလို့ပြောဖြစ်ချင်းဖြစ်တတ်တယ်အဲ့ဒါသာမန်ပုဂ္ဂိုလ်တွေမှာတော့မြတ်စွာဘုရားမှတပါးတခြားပုဂ္ဂိုလ်တွေမှာတော့ရဝါချွတ်ချော်မှားယွင်းမှုလဲအဋ္ဌိရှိတတ်တာပဲတဲ့မြတ်စွာဘုရားကတော့နတ္ထိရဝါချွတ်ချော်မှားယွင်းမှုတင်နတ္ထိမြတ်စွာဘုရားမှာမရှိဘူးတဲ့မြတ်စွာဘုရားဘယ်တော့မှချွတ်ချော်လဲမှားယွင်းလဲဆိုတာမရှိဘူးတဲ့ဘုရားတပါးပဲတခြားပုဂ္ဂိုလ်တွေရှိတယ်အရှင်သာရိပုတ္တရာသူတပည့်ယဟန်လေးတပါးကိုကမ္မထမ်းပေးတယ်ယဟန်လေးကသူကသူကိုယ်တိုင်ကလည်းပဲရုပ်ဆိုင်အင်္ဂါတင့်နေတယ်တတ်ပဲတယ်တထေသာကနေပြီးတော့ယဟန်ဖြစ်လာတာသူကိုယ်တိုင်ကရုပ်ဆိုင်အင်္ဂါတတ်ပဲတယ်လို့ပဲသူကလှတာလေးတွေလည်းကြိုက်တတ်တယ်သူရဲ့အစ္စတရားကအလှကြိုက်တဲ့အစ္စတရားတတ်ခံရှိတယ်ပြီးတော့အရ ရှင်သာရိပုတ္တရာကစဉ်းစားတယ်။ငါတပည့်ဟာလှတာကိုနှစ်သက်တမက်တတ်တဲ့အစ္ဆာတရားရာဂစရိုက်သူ့မှာပြောတယ်။ရာဂစရိုက်ပြောတယ်ဆိုတာရာဂစရိုက်အားကြီးတယ်။နှစ်သက်တမက်တတ်တဲ့စိတ်အားကြီးတယ်ပေါ့။အဲ့တော့အဲ့ဒီနှစ်သက်တမက်တတ်တဲ့စိတ်ကိုဖြိုပြက်ပြရမယ်။အဲ့ဒါလိုဖြိုပြက်မှပဲသူတရားရမယ်။အခုဘုန်းကြီးဘုသူ့အကြောင်းပြောနေတာလေအရှင်သာရိပုတ္တရာအကြောင်းပြောနေတာနော်အရှင်သာရိပုတ္တရာဘာလုပ်နေတာလဲတရားပေးဖို့ဆင်ញံစဉ်းစားနေတာဘုသူ့ကိုပေးမလို့လဲအဲသူရဲ့အန်တေဝါတိကအနီးနေတပြည့်ရဟန်းကလေးကိုတရားပေးဖို့တရားပေးတယ်ဆိုတာကလည်းပဲတတိနဲ့လိုက်လျောတဲ့တရားတတိနဲ့လိုက်လျောတဲ့အခြေအနေကြည့်ပြီးတော့ပေးရတာဟုတ်မြတ်စွာဘုရားတို့တော့အတိအကျလိုက်လျောတဲ့တရားကိုပေးနိုင်တယ်တခြားတခြားပုဂ္ဂိုလ်တွေတော့တတိရဲ့အစ္ဆာတရားကိုအတိအကျမသိတော့ခံမှန်းပြီးပေးရတယ်အဲရှင်သာရိပုတ္တရာအဲ့ဒါလိုပဲခံမှန်းပြီးပေးတယ်အော်ငါတပည့်ကသူကိုယ်တိုင်ကလည်းပဲရုပ်ဆင်းယူပကရတင့်နေတယ်ပြီးတော့သူကိုယ်တိုင်ကလည်းပဲအလှအပနှစ်သက်တက်မဲ့တတ်တယ်။ပြီးတော့အလှအပကိုနှစ်သက်တက်မဲ့တတ်တဲ့စိတ်ကိုပထမဆုံးဖြည့်ဆည်းလိုက်အောင်မှအဲ့ဒီစိတ်ကိုခြေဖြတ်နှိမ်နှင်းပြီးမှပဲသူဝိပဿနာအားထုတ်ခိုင်းမှတရားရမှာပဲလို့သဘောပေါက်တယ်။အဲ့ဒါနဲ့ခွန်ကြီးတို့ဒကာဒကမတွေစဉ်းစားကြည့်ပါပထမအရှင်သာရိပုတ္တရာကသူတပည့်ကိုသမထကမ္မထမ်းနဲ့အခြေခံပြီးတော့စိတ်ကိုပြုပြင်ပေးမလို့သမထကမ္မထာနဲ့အခြေခံပြီးစိတ်ပြုပြင်ပေးလို့စိတ်တရားသိဖို့ရာအသင်နဲ့ဖြစ်တဲ့အခါအဲ့ဒါကိုကံလစိတ်တမုဒ္ဒုစိတ်တဝိနိဝရဏစိတ်တလို့ပါဠိလိုခေါ်တယ်စိတ်ကတရားသိဖို့ရာအသင်နဲ့ဖြစ်တဲ့အခါကျတော့မှဝိပဿနာပြောင်းပြီးတော့အခုယောဂီတွေရှုသလိုယုတ်ကိုရှုနာကိုရှုအရှုခံရမှာဒါတော့အဲ့သမထကမ္မထာကဘယ်လောက်ရှိလဲ40နော်ပါလေပါလေပါလိုက်မနော်တတိုင်းကမ္မထံ10ပါအတုပကမ္မထံ10ပါအနုတ္တိကမ္မထံ10ပါဘယ်နှစ်ရှိပါလဲ40ပြည့်သေးဘူးလားမင်းဘုံညပြည့်ကျင်ပါအဲ့30အတု10နဲ့30နုတ္တိ4ရှိပမညာအပမညာတရားအပမညာကမ္မထံက10ပါဟော4ပါလေအဘမညာတရားကမ္မထာ10ပါးဆိုတာတရားပြောတခြားပြောတာမှမပေါ့ဘူးယမဇုတရား4ပါးပြောတာသူကိုအပမညာ10ပါးလို့ခေါ်တာမေတ္တာကရုဏာမုဒိတာဥပေက္ခခေါင်းကြီးကစကားကြုံလုံးကိုဘဟုတုဒ္ဒပေးမလို့ပြောတာနော်အမှန်ကအခုဒီဒီဟာထက်မပြောလဲရတယ်အခုတော့ကြုံသွားတော့အယူလွယ်ဣတရားပေါ့လေဟုတ်ကလားအယူလွယ်ဣတရားဆိုတာပါလေအဲအစုံတွေ့ရကောက်တယ်ရမယ်နော်အဲ့ဒါတရားအလူအယူလွယ်ဖြစ်တာမကောင်းဘူးလားကောင်းပါအဲ့လိုအစုံနားလဲသဘောပေါက်တဲ့အခါကျတော့ပိုးပြီးတော့စိတ်မထားတတ်ဘူးလားထားတတ်တယ်အဲ့တော့အပမညာဆိုတာဘာခေါ်တာလဲဆိုတော့ဗြမဇုတရား၄ပါးနော်ဗြမဇုတရား၄ပါးဗြမဇုတရား၄ပါးဆိုတာဘာလဲမေတ္တာကရုဏာမုဒိတာဥပေက္ခအခဏ30ရဲ့ဒီဗြဟ္မစုတရား4ပါးခေါ်တဲ့အပ္ပမညာ4ပါးရဲ့ပေါင်းတော့34ပါးနောက်တစ်ခါအာရုပကမ္မထံ4ပါးတဲ့အာရုပကမ္မထံ4ပါးအဲ့ဒါတော့သာမညာပဲမှတ်မှာအာရုပကမ္မထံ4ပါးလို့သာမညာပဲမှတ်မှာအာကာသနိစ္စာယတနာဝိညာဉ်ဉ္စယတနာအာကိဉ္စဉ္ညာယတနာနေဝတိညာနာတိညာယတနာတဲ့ဒါကတော့သိဖို့မလိုပါဘူးနည်းနည်းလှမ်းဝေးတယ်ထားတော့အာရုပကမ္မထံ၄ပါးတဲ့ပေါင်းတော့ဘယ်လောက်ရှိသွားပြီလဲ38ပါးပြီရှိသွားပြီနောက်အာဟာရေပฏิကူလတိညာတဲ့အာဟာရေပฏิကူလတိညာအာဟာရေအစာအာဟာရ၌ပฏิကူလတိညာယွန်းစပွဲလို့အမှတ်ထားခြင်းနဲ့အာဟာရေအစာအာဟာရ၌ပဋိကူလတင်ညာယွန်းစပွဲဟု၍အမှတ်ထားခြင်းနဲ့ စားနေတော့မှဘလို့နှလုံးသွင်းရမယ်လဲဆိုတော့အိုးဒီထမင်းဒီခင်းနေနဲ့ခွေးအံပတ်နဲ့တူလိုက်တာလို့ယွန်စရာကြီးပါလားလို့အဲ့လိုနှလုံးသွင်းစားရမယ်တဲ့အဲ့ဒါအာဟာရပဋိကူလတင်ကြဘယ်နဲ့တော့နှလုံးသွင်းနိုင်မှမလားဟမ်အဲခွေးအံပတ်တွေငါစားနေတာပဲကြီးသမောင်ယွန်စရာကောင်းနေတာဟဲ့ခင်းကြီးတွေနဲ့နဲဟင်းပတ်တွေနဲ့နဲအဲ့ဒါဘာကြောင့်အဲ့လိုနှလုံးသွင်းပြီးစားရမှာလဲဘာကြောင့်အဲ့လိုနှလုံးသွင်းစားရမှာလဲအဲ့ဒါပေါ့အစာဟာရပေါ်မှာမတတ်မဲ့အောင်တတ်မဲ့တဲ့တဏှာတတ်မဲ့တဲ့တဏှာဒဇွန်းဒဇအားဖြင့်ပယ်နိုင်အောင်လို့တတ်မဲ့တဲ့တဏှာကိုဒဇွန်းဒဇအားဖြင့်ပယ်နိုင်အောင်လို့မဟုတ်အစာဟာရမှာယွန်းစပွဲလို့ဆင်ញင်နှလုံးသွင်းပြီးစားပါတဲ့မစားသင့်ဘူးလားတတ်မဲ့တယ်ဆိုတဲ့တဏှာဖြစ်ရင်ကောင်းသလားမကောင်းဘူးလားတဏှာမဖြစ်မှကောင်းတာပဲတဏှာဖြစ်ရင်ဆင်းရတာပဲမဟုတ်ပေဘူးလားအဲ့တော့တဏှာမဖြစ်အောင်စားတဲ့နေမြတ်စွာဘုရားပေးတာမကောင်းဘူးလားအဲ့တော့အဲ့ဒါလို့ဆင်ញင်နှလုံးသွင်းစားရင်မကောင်းဘူးလားအာဟာရပဋိကူလတင်ညာကိုရင်းကိုจิตာစားစားဝတ္တာစားစားအဲ့ဒါစားလို့ရှိရင်ဩဒါจิตကောင်းကြီးကိုဖြစ်ထားတဲ့အသားတွေပါလားဒါဝတ်ကောင်းကြီးဖြစ်ထားတဲ့အသားတွေပါလားဝတ်ကောင်းကြီးဆိုလို့ရှိရင်ဘာတွေအစားများတော့မဟုတ်လားဘာသားများတော့ gain ဟမ်ဘာတဲ့ဖွဲမဟုတ်လားဘာသားလဲဖွဲပါဟုတ်ကဲ့လားအိုးဖွဲတွေစားတဲ့ဝက်သားဟိုက်ယွန်းစရာကြီးအဲ့လိုပေါ့ဟုတ်ကဲ့လားဝက်ကအဲ့ဒါကိုစားတယ်ငါကဝက်ကိုစားတယ်တဲကောင်းတော့ဦးကိုဟာကိုပြန်စားတာနဲ့မတူဘူးလားအာဟာရပဋိက္ခလတင်ညာဖြစ်အောင်ဆင်ញင်ရတာလေအဲ့လိုဆင်ញင်တာပြောတာဘုန်းကြီးတို့ရွှေချင်းခိုင်းရဲ့ပထမဆရာတော်ရွှေချင်းဆရာတော်ဘုရားကြီးအဲ့ဒီဆင်ញင်ပုံနဲ့လင်္ကာရင်းနဲ့ရေးခဲ့တာသိကောင်းတာပဲဆင်ញင်ပုံနဲ့အာဟာရကုလပဋိက္ခလတင်ညာဖြစ်အောင်ဆင်ញင်ပုံနဲ့ထားကြပါစို့ဒါတော့အဲ့ဒါလို့အာဟာရကိုယွန်းစပွဲလို့ဆင်ញင်နှလုံးသွင်းပြီးတော့စားတာလည်းပဲအဲ့ဒါသမထကမ္မထံတစ်ခုပဲအဲဘယ်နှခုရှိသွားပြီလဲ39ဘယ်နှခုလိုသေးတစ်ခုလိုတော့လဲနောက်တစ်ခုကကိုယ်ပိုက်ထဲကဟာတွေပြန်ကြည့်လိုက်ပါတဲ့အဲ့ဒါဟောကိုယ်ပိုက်ထဲပြန်ကြည့်ရင်မတွေ့မလဲဟမ်ဘာတွေတွေ့မလဲအငြိအကျေးပဲရှိမယ်ဦးမတွေ့ဘူးလားအလဲနှလုံးမတွေ့ဘူးလားအဲဟိုဥမာကြီးတွေကဘာတွေတွေ့မလဲအဲကဲဟုတ်ကဲ့လားအစာအိမ်ထဲကလေဘာတွေတွေ့မလဲအိမ်မတန်နှစ်သက်တတ်မဲ့ဇာတိဘောမြင်လိုက်ရင်စားခြင်းဇာဟုတ်တယ်မို့လားအဲ့ဒါဆင်ញင်နှလုံးသွင်းရမယ်တဲ့အ ਨੇ ဆုံးတခြားမကြည့်ပါနဲ့ဇတွေးကိုကိုယ်လက်ထဲထွေးလိုက်ပါထွေးပြီးတော့လက်ထွက်ထွေးထားတဲ့ဇတွေးကိုပြန်ပြီးပါးစပ်ထဲသွင်းလိုက်ပါမကောင်းဘူးလားဘယ်နဲ့ဘာဖြစ်လို့ညဉ့်ညရာကောင်းပါလေခင်ဗျာအေးအဲ့ဒါပြောတာအဲ့ဒါကမ္မထံတစ်ခုတဲ့ခုနကတော့သာဟာရပေါ်မှာဆင်ញင်ရမှာအခုကကိုယ်ရှိတဲ့ခန္ဓာကိုယ်မှာရှိတာတွေအကုန်လုံးဆင်ញင်ရမှာအိုးဒါတရားညဉ့်ညရာလေးကြီးပါလားအပုတ်ကောင်ကိုရုပ်ဆောင်ထားတာပါလားလို့အဲ့လိုဆင်ញင်နှလုံးသွင်းရမှာ32ကုဋ္ဌာသခေါ်တယ်ဟုတ်ကဲ့လားကုဋ္ဌာသဆိုတာအစု32ပါးသောအစုတရားတွေတဲ့ခန္ဓာကိုယ်ထဲမှာရှောက်ကြည့်ရင်အစုတရား32ပါးတဲ့မနှော့ကပါဘူးသူကနဲ့သူသဘောတူရပေါင်းလို့ပဲကေသာလောမနခာတန္တသသောမန္တနာရုအဋ္ဌိအဋ္ဌိမိန်သံဝေကံဟရယံယကနံကီလောမကံပိယကံပဖသာအန္တံအန္တကုဏံဒရိယံကရိတမထလုံံပိဋ္တံသေမံပုဗောလောဟိတံဒေရောမေရောအတုဝတာခေလောတိင်္ဂာနိကလတိကမုတ်တံမာလိလို32ခုထာတာအစုတရားဟုတ်ကဲ့လားရကြလားမရပါဘူးကိုေးလိုက်တာဟောသဘေမွေးညင်လက်သက်ချေတဲ့သွားအေးအသာအကျော်အယူချင်းစီရဲ့ညို့နှလုံးအသေးအမြေပြင်းဆုံး ဥမဥဒိန်စာတဲ့စာဟောင်းဥနောက်တိကျေတလေကြီးတွေချွေးအစီကဲမျက်ရည်စီကြီးတွေနှာစေးခြင်းငယ်32ပါးသောအစုပွေးအဋ္ဌိဣမတမိန်ကာယေတဲ့ဣမတမိန်ကာယေဤခန္ဓာကိုယ်၌အဋ္ဌိရှိတဲ့ယွန်စရာအရာတွေကကေတာဇပင်လောမမွေးညင်းနခာခြေတဲ့လက်တဲ့ဒန္တာသွာတသောအေးအစရှိသည်ဖြင့်ဆင်ញင်ရမယ်တဲ့ဆင်ញင်တတ်လားစာအုပ်ကရင်ဆင်ញင်တတ်တာဘောမဟုတ်လားစာအုပ်ထဲမပါဘူးလားဘယ်စာအုပ်ထဲပါဘုံတော်ဘုရားရှိခိုးတဲ့ကဲလှမ်းလိုက်သားမှာလက်တွေ့ဆင်ញင်ကြည့်အောင်တို့များတသက်တခါတော့ဆင်ញင်ဘူးတဲ့ဟဲ့ဆိုတာရှိအောင်မဟုတ်ဘူးလားကျမ်းမြေဣဒံမှာတရားနာတော်မှာတို့တခါတော့ဆင်ញင်မှုပါတယ်လို့ဆိုတာ32ကုဋ္ဌတာဆင်ញင်မှုအောင်တွေ့လားကေတာလောမနခာဒန္တာတသောတွေ့သလားတွေ့တယ်နော်ပါဠိလိုအဲ့ဒါကပြီးမှမြန်မာလိုတို့32ကုဋ္ဌတာကမ္မထာကိုကျမ်းမြေဣဒံမှာတရားနာစဉ်ကတသက်လုံးအဲ့ဒီတခါတော့တို့များစီပြန်မှုပါတယ်လို့ဆိုရအောင်နော်သုကေတာလောမသုသုဝဆိုအပြန်းအလှန်မုတ်တံကေတာကစတဲ့အခါကျတော့အဲ့ဒါအနုလုံခေါ်တယ်အနုလုံဆိုတာအစဉ်တိုင်းနောက်မုတ်တံကပြန်ပြီးဆိုတော့အဲ့ဒါပฏิလုံခေါ်တယ်ပฏิလုံဆိုတာပြောင်းမြန်အပြန်အလှန်ပေါ့ကဲပြန်ဆိုကေတာနှခေါက်တော့ပွားမိသွားပြီနော်ကုဋ္ဌာတာဘာဝနာခေါ်တဲ့ကိုင်းအောက်ကမြန်မာသံပင
်
จันทร์สูงตะขอ